မဲတော်မြေကြောင်တခြားရေလွှမ်းမိုးမှုနဲ့မိုးခေါင်မှုတွေနဲ့အတူဥရုယာတီပြောင်းလဲမှုကိုတိုက်ဖျက်ရမှာအသုံးပြုနိုင်ဖို့လန်ဆန်းမဲကောင်ရေအရေးမြစ်ကိစ္စပူးပေါင်းဆောင်ရွက်ရေးနဲ့တရင်အချက်လက်ဝေမျှရေးအစီအစဉ်ကိုလှုပ်ဆောင်သွားမယ်လို့တရုတ်ဝန်ကြီးချုပ်လီကာရှင်းကတင်းလာနေကပြောပါတယ်။တရုတ်နိုင်ငံအတွင်းစီစဉ်နေတဲ့မဲကောင်မြေရဲ့မြေရေးဆိုင်ရာတရင်အချက်လက်တွေကိုတခြားမဲကောင်မြေဝါနိုင်ငံတွေကိုတစ်နှစ်ပတ်လုံးဝေမျှပေးသွားမယ်လို့တရုတ်ဝန်ကြီးချုပ်လီကာရှင်းကတတိယအကြိမ်မြောက်လန်ဆန်းမဲကောင်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံကောင်ဆောင်တွေရဲ့ဗီဒီယိုကတဆင့်ကျင်းပတဲ့အစည်းအဝေးမှာပြောလိုက်တာဖြစ်ပါတယ်။မဲကောင်မြေကော်မရှင်ရဲ့အဆိုအရတရုတ်မြန်မာလာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေရဲ့ဖြတ်ကျော်စီစဉ်တဲ့မဲကောင်မြေမြေနစ်မြဝန်ဒေသမှာပြီးခဲ့တဲ့2019ခုနှစ်နဲ့နှိုင်းဆိုင်ရင်ဒီနှစ်မိုးရွာသွန်မှုကရော့ကျပြီးမိုးကောင်မှုတွေနဲ့ကြုံတွေ့နေရပါတယ်။မိုးကောင်မှုနဲ့အတူတရုတ်နိုင်ငံအပါအဝင်မဲကောင်မြေညာဒေသမှာဆယ်တွေအများအပြားတိစောက်ထားတာကြောင့်မဲကောင်မြေရုံထဲကျဆင်းလာတဲ့အခြေအနေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။မဲကောင်မြေကြောင်တခြားတိစောက်ပြီးဒါမှမဟုတ်တိစောက်ဖို့စီစဉ်ထားတဲ့ sediment စုစုပေါင်း140လောက်ရှိပြီးအများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။မြစ်ကြီးတခြားရေနဲ့ကဆယ်ရီတိဆောက်လို့ဆိုတဲ့အချက်ကိုတရုတ်နိုင်ငံကညှင်းဆိုထားပါတယ်။တရုတ်နိုင်ငံမှာလန်ချန်းလို့ခေါ်တဲ့မဲကောင်မြေဟာယူနန်ပြည်နယ်ရဲ့စီစဉ်ပြည်တဲ့နောက်ရှေ့တောင်အာရှနိုင်ငံတွေရဲ့ဖြတ်သန်းစီစဉ်တာဖြစ်ပါတယ်။နိုင်ငံ၆နိုင်ငံပါဝင်တဲ့လန်ချန်းမဲကောင်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကို2016ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်။